ဥဒ္ဓမ္မဒါနာပြုကြလားရကြလား ရလား သိကြလားအဲ့ဒါဘယ်ထားတော့ဟမ်အပေါ်မှာထားတယ်ဂိုင်းသွားယူကြီးသွားယူကြီးအားလုံးအဲ့ဒီထဲကတရားဟောမှာအဲ့ဒါကြောင့်သွားပြန်ယူကြရသွားယူကြီးအဲ့ဒီထဲကတရားဟောမှာယောဂီတို့အိမ်ကိုလောင်နေမီတွေ့ဘူးလားဈေးလောင်နေမီရောတမျိုးလုံးကိုလောင်နေမီရောဟုတ်ကဲ့လားတနိုင်ငံလုံးလောင်နေမီရောမတွေ့ဘူးဒါဖြင့်တလောကလုံးလောင်နေမီရောဟမ်မတွေ့ဘူးဘ ਹੁ ဒုရလည်းနေရသာမျက်နှာ68ဓမ္မကဗျာပရိသာသာမျက်နှာ68မာရတုံသာမောကလုံးလောင်မိမယ်လို့ကိုယ်တော့အလောင်းမခံရဘူးမဟုတ်လားလွတ်တယ်မဟုတ်လားဟမ်ဟုတ်သလားမလွတ်ဘူးသာပြောတယ်ပဲလူကလည်းဒီတိုင်းမှလားမီးလောင်လို့ရှိရင်မဲတူနေရမှာ။ gain ဖြည်းဖြည်းဖအဲ့ဒီကသလောကလုံးကိုလောင်သောမီးများ။84အောက်ဆုံးကဘဝများစွာသံသရာတွေ့လားဆိုပါThank you. ပဋိသေသမုပ္ပါအနုလုံငါစပြန်ပြီးတော့ဖြည်းဖြည်းဖတ်ရမယ်သို့တော့ပါဠိတွေမဖတ်နဲ့မြန်မာပဲရွေးဖတ်သွားပါဠိခြံထားခဲ့မြန်မာသက်သက်ရွေးဖတ်ပဋိစ္စသမုပ္ပါဆိုတာယိမ့်မိကြလားယိမ့်မိရဲ့နော်မဲတဲ့တော်ပါလားပဋိစ္စသမုပ္ပါကအမတန်နဲ့နဲလို့တဲ့ပဋိစ္စသမုပ္ပါကိုအဖွင့်အထက္ခာရေးတဲ့ရှင်မဟာဗုဒ္ဓဂေါသတောင်ညည်းယူတယ်တဲ့နဲ့နဲလုံးလို့အဲ့ဒါအဖွင့်မှာအစဉ်ပြေအောင်ရေးမှရေးနိုင်မှမလားလို့ညီးတယ်တဲ့ညီးပြီးတော့စိတ်ထဲမှာဥပမာလဲပေါ်လာတယ်တဲ့သမုဒ္ဒရာရေနဲ့ထဲမှာယုံငယ်လေးချလိုက်တဲ့အခါကျတော့ယုံငယ်လေးဟာရေနဲ့ထဲမှာရေကလည်းမကုတတ်တော့အောက်ခြေတော့ထောက်တဲ့အခါကျတော့ခြေတော့ကလည်းအောင်မြေကြီးကိုမမိဘူးတဲ့မထောက်မိဘူးတဲ့အဲ့ဒါနဲ့ပဲရက်ကန်နဲ့နောက်ကြတော့ဒုက္ခရောက်သွားရောတဲ့အဲ့ဒီအတိုင်းပဲအရှင်မဟာဗုဒ္ဓဂောသဉာဏ်ကလည်းပဲပဋိစ္စသမုပ္ပါယ်နည်းနည်းတဲ့သဘောတရားကို မထောက်မိနိုင်တဲ့အတွေ့ရက်ကန်ရက်ကန်ဖြစ်နေပါတယ်တဲ့အဲဒါတော့တောင်းကြီးတယ်ဒါပေမဲ့အခုပရိသတ်ကတော့တစ်ခေါက်နှစ်ခေါက်ဖတ်လိုက်တာနဲ့ရိပ်မိသွားတယ်နော်တော်တယ်လားပဲကဲတတိယအကြိမ်ပြန်ဖတ်လိုက်ပါဦးမြန်မာရေးတယ်ပဲနော်ပဋိစ္စသမုပ္ပါဆိုတာပဋိစ္စသမုပ္ပါဒပါဠိအကြောင်းကိုစွဲ၍သမုပ္ပါဒဖြစ်သောအကျိုးတရားများပဋိစ္စသမုပ္ပါဒအကြောင်းကိုစွဲ၍ဖြစ်သောအကျိုးတရားများဒါကသူပါဠိသရဏီအရာဘာသာပြန်နာအကြောင်းကိုဆွဲ၍ဖြစ်သောအကျိုးတရားများလိုရင်းရှင်းရှင်းကတော့ပဋိစ္စသမုပ္ပါဒ်ဆိုတာအကြောင်းအကျိုးဆက်သဘောတရားတဲ့အကြောင်းအကျိုးဆက်သဘောတရားဘာပဲဖြစ်ဖြစ်အကြောင်းမရှိပဲမဖြစ်ဘူးအကြောင်းကြောင့်ဖြစ်တာပဲအဲဒီအကြောင်းကိုလည်းသိရမယ်သူကြောင့်ဖြစ်တဲ့အကျိုးတွေသိရမယ်အဲဒါအကြောင်းအကျိုးဆက်သဘောတရားတဲ့ အင်္ဂလိပ်ကဒါကြောင့်အဲ့ဒါကိုဘာသာပြန်နေ The law of cause and effect The law of cause and effect ကြောင်းကျိုးနေရာမှာသဘောတရားဒါပေမဲ့ပါဠိစကားလုံးလိုက်ပြီးတော့ဘာသာပြန်နေဘာသာပြန်လည်းရှိသေးတယ်ပါဠိစကားလုံးနဲ့နှိစနိုင်တယ်များနှိစအောင်ပြန်တာ dependent origination dependent origination အဲ့ဒါကတော့အကြောင်းကိုစွဲ၍ဖြစ်ပေါ်သောအယူတရားများပဲ dependent ဆိုတာမိလျက်တွေ့လျက်ဆက်ဆက်လျက် origination အစဖြစ်ပေါ်တယ်သူကတော့အတိတ်ပဲကိုသိမကြည့်ပဲနဲ့စကလုံးကိုလုံးတိုက်ပါတာပြန်တဲ့တဘောပဲ dependent origination the law of cause and effect ဆိုတော့အတိတ်ပဲကိုပါတာပြန်ထားတာကြောင်းကျိုးနေရာမှတရားအဲ့ဒါပဲနောက်တစ်မျိုးဘာသာပြန်နိုင်သေးတယ် The law of cause causal relation The law of causal relation အဲ့ဒီကြတော့ကြောင်းကျိုးဆက်ဆက်ဖြစ်ပေါ်တဲ့နေရာမှာဆက်ဆက်ဖြစ်ပေါ်တယ်ဆိုတာလေးပါလာဒီတော့မြန်မာအနေနဲ့တော့ကြောင်းကျိုးဆက်သဘောတရားလို့အဲ့လိုမှတ်ထားရမယ်လွဲပါတယ်အကြောင်းကြောင့်အကျိုးဆက်ပြီးဖြစ်ပေါ်ကုန်ကိုပြရတဲ့သဘောတရားပဲကြောင်းကျိုးနေရာမှာအဲ့ဒီမှာအနုလုံဆိုတာအကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဘဝဖြစ်ပေါ်ပုံကိုပြတာအကြောင်းအကျိုးဆက်ဆက်ပြီးတော့ဘဝဖြစ်ပေါ်ပုံဘဝဆင်းရဲဖြစ်ပေါ်ပုံဒါကိုပြတာအဲ့ဒါအနုလုံပဋိလုံဆိုတာကတော့အကြောင်းအကျိုးဆက်ဆက်ပြီးတော့ဘဝချုပ်ငြိမ်းတဲ့သဘောကိုပြောတာကြောင်းကျိုးဆက်ဆက်ပြီးတော့ဘဝဆင်းရဲချုပ်ငြိမ်းသွားတာကိုပြောတာအရာအနုလုံပဋိလုံကဖြစ်တာကိုပြောတယ်အနုလုံကချုပ်ငြိမ်းသွားတာမရှိတာပြတ်သွားတာကိုပြောတယ်အဲဒီမှာအဝိဇ္ဇာဆိုတာမသိတာသင်္ခါရဆိုတာပြုလုပ်တာဒါကြောင့်မသိလို့ပြုလုပ်မိသည်အဝိဇ္ဇာမသိတာဘာမသိတာလဲဆိုတော့မြတ်စွာဘုရားတော့သစ္စာ၄ပါးကိုမသိတာတဲ့ဒုက္ခသစ္စာဆင်းရဲအမှန်သဘာဝကိုမသိဘူးတဲ့သမုဒယသစ္စာဆင်းရဲဖြစ်ခြင်းရဲ့အကြောင်းသဘာဝကိုမသိဘူးတဲ့နိရောဓသစ္စာဆင်းရဲချုပ်ငြိမ်းတဲ့သဘာဝမသိဘူးမေဃတစ္ဆာဆင်းရဲချုပ်ငြိမ်းစေတဲ့အကျဉ်းလန်းသဘာဝကိုမသိဘူးတဲ့အဲ့ဒီတစ္ဆာလေးပါမသိတာဟာအဝိဇ္ဇာပဲတဲ့လိုက်ဆိုဒုက္ခတစ္ဆာဆင်းရဲအမှန်တရားသမုဒယတစ္ဆာဆင်းရဲဖြစ်ကြောင်းအမှန်တရားนิโรธอติสสาสิ้นแห่งฉุญญิงญ์อหันตยาสิ้นแห่งฉุญญิงญ์อหันตยาเมฆอติสสาสิ้นแห่งฉุญญิงญ์หาโลยောက်จองอเจนลันอหันตยาสิ้นแห่งฉุญญิงญ์หาโลยောက်จองอเจนลันอหันตยาเอ้อตูรู้ပြောแม้สวยเนาะสิ้นแห่งฉุญญิงญ์จองอเจนลันโลสวยตูรู้ว่าเว้ย ဒါပေမဲ့လို့ပါဠိကရှည်ရှည်ရေးထားတော့ရှည်ရှည်လေးဆိုတော့ဘုအဓိပ္ပာယ်ပေါက်သွားတယ်။ဒါကြောင့်ရှည်ရှည်လေးပဲမေဃသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရား
ဒုက္ခသစ
္
စာ
ဆင်းရဲအမှန်တရား
သ
မုဒယသစ္စာ
ဆင
်းရဲဖြစ်ကြောင်းအမှန်တရား နိရောဓသစ္စာ
ဆင
်းရဲချုပ်ငြိမ်းခြင်းအမှန်တရား မဂ္ဂသစ္စာ
သင
်ရဲ့ချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်တရား
သ
ို့ဒီတော့ဆင်းရဲအမှန်တရားဆိုတာမြတ်စွာဘုရားကဘယ်ဟာကိုမိန်တာလဲဆိုတော့တော်တော်တော်ပါပဲเนาะဆင်းရဲအမှန်တရားဆိုတော့ဒုက္ခသစ္စာပြောတယ်တော်လိုက်တာခန္ဓာကိုယ်နဲ့စိတ်ကိုပြောတာတဲ့ဆင်းရဲအမှန်တရားဆိုတာရုပ်ခန္ဓာကြီးလည်းဆင်းရဲအမှန်တရားပဲတဲ့စိတ်လည်းပဲဆင်းရဲအမှန်တရားပဲတဲ့ဟုတ်ပါမလားယုတ်ကိုတော့မြတ်စွာဘုရားကတစုတည်းစုလိုက်တယ်ခွဲမနေတော့ယုတ်အာလုံးယုတ်28ပါလုံးဟာဒုက္ခဆင်းရဲမှန်တရားသူ့ကိုယုတ်တရားအစုလို့တစုတည်းစုလိုက်တယ်စိတ်ကြတော့၄စုစုလိုက်တယ်စိတ်ရဲ့စေတသိက်ရဲ့ပထမခွဲလိုက်တယ်စိတ်ဆိုတာကအာယုံကိုသိုံနေသိတဲ့သဘောအာယုံကိုသိုံနေအာယုံပဲလို့သိတာအဲလို့သိလိုက်တဲ့အခါကျတော့သူ့နောက်ကသူ့အဖို့တွေကကပ်ပြီးပါလိုက်ပါလာတယ်အဲဒီအာယုံကိုမှတ်သားရဲ့သူ့အဖို့အာယုံကိုခံစားတဲ့သူ့ဖို့အာယုံကိုပိုသိအောင်ပိုခံစားအောင်စေဆော်တဲ့သူ့ဖို့အာယုံမနှလုံးသွင်းတဲ့သူ့ဖို့သူ့ဘောဇရာစိတ်ရဲ့ဖို့သူကအာယုံသိလိုက်တာနဲ့သူ့ဖို့တွေကအကြောင်းအလျော်စွာပါလာပြီးအဲအကျောင်းအားလျော်စွာပါလာပြီးအဲဒီသူနာမဝိုင်းနေကြတာဒါကြောင့်သူ့အဖို့ကိုစေတသိက်လို့ခေါ်တယ်စေတသိက်ဆိုတာစိတ်ရဲ့အဖို့လေးအာယုံမဲလို့စိတ်ကသိလိုက်တာနဲ့အာယုံနဲ့စိတ်နဲ့ချိတဲ့ဖတ်တာဆိုတာပေါ်လာတွေ့တဲ့ဖတ်တာဆိုတာပေါ်လာအာယုံနဲ့စိတ်နဲ့တွေ့တယ်အဲ့လိုတွေးလိုက်တာနဲ့ဒီအာယုံကောင်းတယ်လို့ခံစားတာဖြစ်စေမကောင်းဘူးလို့ခံစားတာဖြစ်စေမကောင်းမဆိုးခံစားတာဖြစ်စေအဲ့ဒီခံစားမှုကလည်းပါလာတယ်ခံစားမှုကဝေဒနာနောက်ကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေအာယုံလို့သိလိုက်တာနဲ့အဲ့ဒီအာယုံကိုမှတ်သားတဲ့သိညာကလည်းပါလာတယ် ဒီအာယုံကအစင်မြင်ရတဲ့အစင်မကြားရတဲ့အတားမဲမြင်ရတဲ့အစင်မလည်းအဖြူပဲအနေပဲအကြောင်းပဲစသည်တွေ့တဲ့အတိုင်းမှတ်လိုက်တဲ့သိညာအဲ့ဒါလည်းစိတ်ရဲ့အဖို့ပဲပါလာတယ်တခါအဲ့ဒီအာယုံကိုထပ်ထပ်ပြီးသိအောင်အာယုံပြုတ်ပေးတဲ့မနတိကာရဆိုတာလည်းပါလာတယ်အဲ့ဒီအာယုံမောပဲထပ်ထပ်ပြီးတော့နှလုံးသွင်းတော့ထပ်ထပ်သိတယ်အဲထပ်ထပ်သိအောင်နှလုံးသွင်းပေးတာမနတိကာရဒါကအဲ့ဒီအာယုံကိုပိုသိအောင်စိတ်ဆော်ပေးတဲ့စေတနာလှုပ်ဆော်ပေးတဲ့စေတနာဒါလည်းပါလာဒီတော့စိတ်ကအာယုံသိလိုက်တာနဲ့အဲ့ဒီအာယုံနဲ့တွေ့တဲ့ဖတ်တာခံစားတဲ့ဝေဒနာမှတ်သားတဲ့သိညာအာယုံမောကိုချက်တာအာယုံပြုပေးတဲ့မနတိကာရအဲ့ဒီအာယုံကိုသိအောင်ဆិဆော်ပေးတဲ့စေတနာအဲ့ဒီအာယုံပေါ်မှာဖြစ်နိုင်တယ်များတည်ပေးတဲ့ဧကကတအဲ့ဒီစိတ်ရဲ့ဖို့ရေပါလာဖတ်တာဝေဒနာသိညာမနတိကာရစေတနာပြီးတော့ဧကကတာဒါတွေပါလာဒီတော့အဲ့ဒါအလုံးကိုငါးခုကထံဖတ်တော်ဝေဒနာသိညာစေတနာဧကကတာနာမနတိကာရအာယုံကိုထထအာယုံပြုပေးတာအဲ့ဒီစိတ်ဆိုတဲ့နန္တရားရောသူရဲ့အဖို့စေတသိက်တွေနန္တရားတွေရောသူတို့ဟာသူတို့အတိုင်းအတာအလိုက်ရှင်းနေအောင်ရှင်းနေအောင်ဆိုတာသူတို့လုပ်ငန်းသူတို့ဆောင်နိုင်နေအောင်စောင့်ရှောက်တဲ့ဇီဝိတ္တရိတဲ့နန္ဇီဝိတ္တရိခေါ်တယ်အဲ့ဒါအဲ့ဒီစိတ်စေတသိက်တွေကိုယ်လုပ်ငန်းကိုဆောင်နိုင်အောင်စောင့်ရှောက်ပေးတဲ့ပြစီမသွားအောင်စောင့်ရှောက်ပေးတဲ့ဇီဝိတ္တတွေအဲ့ဒါဘာနဲ့ခုနှစ်ခုရှိတယ်အဲ့ဒါဟာစိတ်ဖြစ်တိုင်းပါလာတဲ့စိတ်ရဲ့အဖို့ခုနှစ်ခုတဲ့စေတသိက်လို့ခေါ်တယ်ဒီလိုပဲတခါအာယုံကနှစ်သက်စရာအာယုံဆိုလို့ရှိရင်နှစ်သက်စရာအာယုံနဲ့စိတ်နဲ့တွေ့လိုက်တော့ဖတ်သကောင်းလိုက်တာလို့ခံစားလိုက်တာဝေဒနာဒုက္ခဝေဒနာအဲ့ဒီကောင်းလိုက်တာလို့ခံစားတဲ့ဒုက္ခဝေဒနာကြောင့်အဲ့ဒီအာယုံလေးကိုသဘောကျလိုက်တာလောဘဟောသူကပါလာတယ်လောဘအာယုံကမနှမြို့เสียရဆိုရင်အာယုံနဲ့စိတ်နဲ့ထိတွေ့တဲ့ဖတ်တာခံစားတဲ့ဝေဒနာမှတ်သားတဲ့သိညာအဲ့တော့ဝေဒနာခံစားတာကမကောင်းလိုက်တာဘလို့ဟာကြီးမှမသိပါဘူးအဲ့လိုခံစားတယ်ဒုက္ခဝေဒနာပေါ့အဲ့မကောင်းလိုက်တာဘလို့ဟာကြီးမှမသိပါဘူးဆိုတာနဲ့စိတ်ထဲကမနှိမ့်မြုပ်ဘူးသဘောမကျဘူးအဲ့ဒါဒေါသပေါ့ဒါပေမဲ့သူ့ကိုစိတ်ဘက်မှာကြတော့သူ့ကိုဒေါမနတလို့သုံးများတယ်အဲ့ဒီဘောကပါလာတယ်အဲ့ဒါလို့အစာရှိသည်ဖြင့်စိတ်လို့အရခေါ်သမန်အဖြစ်ခေါ်တော်လဲပဲအဲ့ဒီစိတ်ဖြစ်တာနဲ့သူရဲ့အဖော်တွေကပါလာလို့မလို့အဖော်တွေနဲ့စိတ်နဲ့မြတ်စွာဘုရားကခွဲဟောတယ်ဘာကြောင့်လဲဆိုတော့ဒီအဖော်တွေကအာယုံသိတိုင်းသိတိုင်းသူတို့အမြဲတမ်းဒီအဖော်ပဲပါတာမဟုတ်ဘဲအာယုံလိုက်ပြီးတော့အဖို့မျိုးမျိုးပါတာဖြစ်တဲ့အတွက်အာယုံမသိတဲ့စိတ်ကတခုအဲ့ဒီစိတ်ရဲ့စိတ်နောက်ကိုအာယုံအားလျော်စွာလိုက်ပါတဲ့အဖို့တွေက52ခုအဖို့15ယောက်52ယောက်အဲ့ဒါကိုစေတသိက်လို့ခေါ်လိုက်တယ်ဒီတော့စိတ်ကိုတဇုမြတ်စွာဘုရားကထားလိုက်တယ်တဇုထားတော့စိတ်ကတဇုတဲ့အခွနာအဖော်တွေကလည်းပဲ သင်လျော်ယုံခွဲခွဲခွဲမဲ့ဆိုလို့ချင်းခံစားတာကတစုတစုဝေဒနာခန္ဓာပေါ့မှတ်သားတာကတစုသိဉ္ဇခန္ဓာပေါ့စေစောပြုလို့အာထုပ်မှု50ကတခုတဲ့အဲ50ကိုတစုရဲစုပေးလိုက်တယ်အဲ့ဒီ50မှာခေါင်းဆောင်ကဘာတူလဲဆိုတော့စေတနာအဲ့ဒီစေတနာရဲ့အဓိပ္ပာယ်ကစေစောမှုနှိုးစောမှုပြုလို့မှုအာထုပ်မှုလို့အဲ့လိုအဓိပ္ပာယ်ရတယ်အဲ့ဒီစေတနာဥဆောင်တဲ့50ကိုသင်္ခါရအစုလို့မြတ်စွာဘုရားခွဲတယ်သေးစွာပြုလို့အာထုပ်မှုအစုဒီ50ကိုအဲ့ဒါစေတသိက်ကိုအစု4စုခွဲလိုက်တယ်စိတ်ကတစုဆိုတော့အစေတသိက်ကိုအစု3စုခွဲလိုက်တယ်စိတ်ကတစုဆိုတော့4စုသိတဲ့သိယုံလေးသိတဲ့စိတ်ကတစုခံစားတာကတစုမှတ်သားတာကတစုကျန်တဲ့50ကစေစွာပြုလို့အာထုပ်မှုအစုတဇုအဲဒါစိတ်စေတသိက်ခေါ်တဲ့နန္တရားကိုမြတ်စွာဘုရားဘယ်နှစုခွဲတော့ဘယ်နှစုခွဲတော့4စုခွဲတယ်သိယုံနဲ့သိတဲ့စိတ်ကတဇုခန္ဓာမှုကတဇုမှတ်သားမှုကတဇုစေစောပြုလို့အာထုပ်မှုကတဇုအဲ့ဒီစေတနာကိုပဲစေဆော်တယ်လို့လည်းအတိတ်ပဲကောက်ရတယ်ပြုလုပ်တယ်ဆိုလို့လည်းအတိတ်ပဲကောက်ရတယ်အားထုတ်တယ်လို့လည်းအတိတ်ပဲကောက်ရတယ်အဲ့ဒါသုံးပါလုံးအမှန်ကြီးပဲဒါကြောင့်စေဆော်ပြုလုပ်အားထုတ်မှုတရားအစုသူကခေါင်းဆောင်ဆိုတော့သူ့နောက်က49ခုရှိတယ်သူပါဆိုရင် 50အဲ့ဒီ50စေရဖို့50ကိုတစုစုလိုက်တယ်အဲ့ဒါကိုသင်္ခါရအစုလို့နာမည်တက်လိုက်တယ်သင်္ခါရဆိုတာစေစောမှုပြုလုပ်မှုအာထုပ်မှုပဲစေစောတာလဲသင်္ခါရပြုလုပ်တာလဲအာထုပ်တာအာပြုလုပ်တာလဲသင်္ခါရအာထုပ်တာလဲသင်္ခါရဒါကြောင့်စေတနာဥဆောင်နဲ့အဲ့ဒီစေရဖို့50ကိုသင်္ခါရအစုလို့ခေါ်တာဒီလိုနန္တရားကို၄စုခွဲတယ်စိတ်ကတစုခံစားမှုကတစုမှတ်သားမှုကတစုစေစောပြုလို့အာထုပ်မှုကတစုပေါင်းတော့နန္တရားပဲနဲ့စုလဲအဲ့ဒါကိုနန္အစု၄ခုလို့ဒီလိုခေါ်တယ်နန္တရားအစု၄ခုလို့ခေါ်တယ်ပါဠိလိုတော့နာမခန္ဓာ၄ပါးလို့ခေါ်တယ်ပါဠိဘုန်းကြီးခေါ်ပေါ့လေဘုန်းကြီးခေါ်နာမခန္ဓာ၄ပါးဆိုနာအစုတရား၄မျိုးဒါကရောက်ကြတော့တစုတည်းစုလိုက်တဲ့ရူပခန္ဓာခန္ဓာဆိုတာအစုတရားရုပ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသင်္ညေခန္ဓာစေစောပြုလို့အာထုပ်မှုတရားအစုသင်္ခါရခန္ဓာသူကစိတ်အဖို့50ပါဝင်တယ်သိမှုတရားအစုဝိညာဉ်ရဲ့ခန္ဓာသိတာလေးပဲအဲ့ဒီသိတာလေးကိုစိတ်တစိတ်လို့လည်းခေါ်တယ်ဝိညာဏဝိညာဉ်လို့လည်းခေါ်တယ်သိမှုတရားအစုဝိညာဉ်ရဲ့ခန္ဓာအဲ့တော့အစုပဲနဲ့စုတော့ဒီခန္ဓာကိုယ်ကြီးမှာပါဝင်တာလေပါပါတော့ခံစားမှုတရားအစုပြီးတော့ပြီးတော့သိမှုတရားအစုဝိညာဉ်နဲ့ခန္ဓာဟုတ်ကဲ့လား ကိုင်းလိုက်ဆိုနာမခန္ဓာနန္တရားအစု၄ပါးဆိုစီမှာ နာမေခန္ဓာ
နာမေခန
္ဓာနန္တရားအစု၄ပါးဆိုသည်မှာ
နန္တရားအစု၄ပါးဆိုသည်မှာ
ယုတ်ခန္ဓာမှုတရားအစုဝေဒနခန္ဓာမသာမှုတရားအစုသင်ညေခန္ဓာစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါလိမ့်နာမခန္ဓာနန္တရားအစု၄ပါးဆိုသည်မှာခန္ဓာမှုတရားအစုဝေဒနခန္ဓာမှတ်သားမှုတရားအစုသိဉ္ဇခန္ဓာစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာသိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည
်
နာမခန္ဓာ
န
န္တရားအစု၄ပါးဆိုပြီးမ
ှ
ဆိုနောက်တစ်ခါခန္ဓာက5ပါးဆိုမဟုတ်လားအခုတော့၄ပါးပဲရှိပါလားအဲရုပ်ခန္ဓာကြီးကျမ်းနေတယ်ဟုတ်တယ်မဟုတ်လားအဲတော့လိုက်စို့ခန္ဓာ5ပ
ါး
အစုတရားဆိုသည်မှာရုပ်တရားအစုရူပခန္ဓာခန္ဓာမှုသို့ခန္ဓာ5ပအရာခေါ်ကြတော့ခန္ဓာကိုယ်နဲ့စိတ်ဒါပဲမဟုတ်လားအဲတော့အဲ့ဒီခန္ဓာကိုယ်နဲ့စိတ်ခန္ဓာ5ပါးဟာဆင်းရဲအမှန်တရားပဲစိတ်ရှိလဲစိတ်နဲ့ဆင်းရဲစိတ်ဆင်းရဲတာပဲတဲ့ရုပ်ရှိလဲရုပ်ဆင်းရဲတာပဲတဲ့အဲ့ဒီ5ပါးလုံးဆင်းရဲပဲဒါကြောင့်ဆင်းရဲအမှန်တရားဆိုတာသွားတခြားမှာမရှာနဲ့ဘယ်မှာတော့ကိုမှာဟုတ်ကဲ့လားအဲဒီသစ္စာဒုက္ခသစ္စာဖြစ်တဲ့ခန္ဓာ5ပါးရဲ့ဆင်းရဲအမှန်တဘာဝကိုလည်းပဲမသိဘူးတဲ့အဝိဇ္ဇာစိတ်ဟာလည်းဆင်းရဲတာပဲရုပ်ဟာလည်းဆင်းရဲတာပဲလို့ဆင်းရဲကိုအမှန်တဘာဝတိုင်းဆင်းရဲအမှန်ကိုမသိဘူးတဲ့အဲ့ဒီမသိတာဟာအဝိဇ္ဇာဒါကြောင့်မို့လို့ပဲဒီခန္ဓာတွေရအောင်ရှားနေတာမဟုတ်လားအိမ်ကောင်းကောင်းရှားတာလဲခန္ဓာရှားတာပဲမဟုတ်လားအဝတ်အစားကောင်းကောင်းရှားတာလဲခန္ဓာရှားတာပဲ အထီးတွေကောင်းကောင်းရှာတာလေခန္ဓာရှာတာပဲအစင်းလာရှာတာလေခန္ဓာရှာတာပဲအဲ့ဒီရှာတာမှန်သမျှနဲ့အစင်းသာအနန္တရသာအစာကြီးတဲ့အာယတနာတွေဟာဆင်းရဲတွေပဲဆိုတာမသိဘူးတဲ့သိသလား
မသ
ိပါဘူးခင်ဗျသိပါဘူးဟုတ်ကဲ့လားအဲ့ဒီမသိတာဟာအဝိဇ္ဇာတဲ့မသိတော့ဒီဘဝမှာလည်းပဲအခုချိန်ထိလဲဒီယုတ်ခန္ဓာနာခန္ဓာကောင်းအောင်ကြိုးစားပြီးတော့လောက်ကြဆောင်ကြိုင်ရတယ်နောက်ကြံသေးတဲ့အချိန်ပိုင်းမှာလည်းပဲဒီယုတ်ခန္ဓာနာခန္ဓာကောင်းအောင်ကြိုးစားကြမယ်ဒါတိုင်းမကသေးဘူးသိသွားပြီလို့နောက်ဘဝမှာလည်းပဲဒီယုတ်ခန္ဓာနာခန္ဓာကောင်းစားဖို့ကောင်းတဲ့အခြေအနေရဖို့မကြိုးစားဘူးလားအဲ့ဒါဒီယုတ်ခန္ဓာနာခန္ဓာဟာဆင်းရဲပဲလို့အမှန်တိုင်းသိလို့လားမသိလို့လားအဲ့ဒါပြောတာအဝိဇ္ဇာမသိလို့မသိတဲ့အခါကျတော့လာမယ့်ဘဝဒီဘဝမှာတော့ရှိပါသေးတော့ဒီလောက်နဲ့တော်ပါပြီနေဖြစ်ထိုင်ဖြစ်နောက်ဘဝဖြစ်ရင်တော့ဒီလိုမဟုတ်ဘူးပို့ပြီးတော့အစဉ်တန်းမြင့်နဲ့ချမ်းသာတဲ့ဘဝဖြစ်ရမယ်အဲဒါလိုဖြစ်ဖို့ရာအတွက်အစဉ်တန်းမြင့်နဲ့ပို့ချမ်းသာတဲ့ဘဝဖြစ်စေနိုင်တယ်ဆိုတာစိတ်ထားမြင့်မှဖြစ်မှာလားစိတ်ထားနှိမ့်မှဖြစ်မှာလားစိတ်ထားမြင့်ဉာဏ်နဲ့ဆိုရင်စိတ်ကောင်းရှိရမှာလားစိတ်ဆိုးရှိရမှာအဲ့တော့စိတ်ကောင်းထားပြီးတော့အလုတ်ကောင်းနေလုတ်တယ်ဟုတ်တယ်မဟုတ်လားစိတ်ကောင်းထားပြီးတော့အလုတ်ကောင်းနေလုတ်တာရည်ရွယ်ချက်ကဒီဘဝတဲ့ပို့ပြီးအစင်းမြင့်ခြင်းချမ်းသာခြင်းလို့ဘာကြောင့်အစင်းမြင့်ခြင်းချမ်းသာခြင်းလဲဆိုတော့ဟိုဘက်ဘဝမှာဖြစ်တဲ့ရုပ်ခန္ဓာနာမ်ခန္ဓာဟာဆင်းရဲပဲလို့အမှန်မသိလို့မဟုတ်ဘူးလားဒါပေမဲ့လို့အဲ့ဒါသဘောတရားအနေနဲ့ဒါစဉ်းစားဆင်ခြင်ကြည့်တာစိတ်ကတကယ်လက်ခံရလားလက်မခံတာသိတာလားမသိတာလ
ား
မသိတာအဲ့ဒါလို့မသိတဲ့အတွက်စိတ်ကောင်းနှလုံးကောင်းထားပြီးကောင်းမှုကုသိုလ်တွေလုပ်တယ်ဆိုတာအဲ့ဒါ၄ကံမနေမဟုတ်ဘူးလားအဲ့ဒီစိတ်ကောင်းနှလုံးကောင်းထားပြီးလုပ်တဲ့ကောင်းမှုကုသိုလ်တွေဟာအလုတ်တွေဆိုတော့အဲ့ဒီအလုတ်တွေကိုသင်္ခါရလို့ခေါ်တယ်အလုတ်ကသင်္ခါရပဲဒါကြောင့်မသိလို့ပြုလုပ်မိသည်အဲ့ဒီအလုတ်ပြောတာဘာမသိတာလဲယုတ်ခန္ဓာနာခန္ဓာရဲ့ဆင်းရဲအမှန်တဘာဝမသိလို့ဟိုဘက်ဘဝမှာလည်းပဲပိုချမ်းသာအောင်တိုးတက်အောင်မြင့်မားအောင်ကုသိုလ်အလုတ်လုပ်တယ်အဲ့ဒီအလုတ်ကသင်္ခါရပဲတကယ်လို့ဉာဏ်ချောလို့အကုသိုလ်အလုပ်လုပ်မိပြန်လဲအဲ့ဒီအလုပ်ဟာသင်္ခါရပဲ။နှုတ်နဲ့ပြောလဲပဲနှုတ်ပြောအလုပ်သင်္ခါရပဲ။ကိုယ်နဲ့ပြောလုပ်လဲကိုယ်နဲ့လုပ်တဲ့အလုပ်သင်္ခါရပဲ။စိတ်နဲ့ကြံတွေးလဲကြံတွေးတဲ့အလုပ်သင်္ခါရပဲ။စိတ်နဲ့ကြံတွေးတဲ့အခါကျတော့မနောသင်္ခါရနှုတ်နဲ့ကြံတွေးတဲ့နှုတ်နဲ့ပြောဆိုတဲ့အခါကျတော့ဝစီသင်္ခါရကိုယ်နဲ့ပြုလုပ်တဲ့အခါကျတော့ကာယသင်္ခါရအဲတော့ကိုယ်နှုတ်စိတ်လို့ဘလို့ခွဲခွဲလူရင်းကတော့သင်္ခါရပဲဟုတ်တယ်မဟုတ်လားအဲလှုပ်သမျှသင်္ခါရကြီးပဲအဲဒီလှုပ်တဲ့သင်္ခါရတွေဘာကြောင့်လှုပ်တာလဲဆိုတော့ကောင်းစားခြင်းချမ်းသာခြင်းအဆင်ပြေခြင်းလို့မဟုတ်လားကောင်းစားခြင်းချမ်းသာခြင်းအစင်းမြင့်ရင်လည်းဆိုတာကောင်းစားတဲ့ဘဝချမ်းသာတဲ့ဘဝအစင်းမြင့်တဲ့ဘဝကိုစွဲလန်းတာပဲမဟုတ်ဘူးလားမစွဲလန်းရင်လုပ်ပါမလားမလုပ်ဘူးအဲ့လိုစွဲလန်းတာဟာဒီဘဝရလို့ရှိရင်ချမ်းသာတဲ့အစင်းမြင့်တယ်လို့ဆိုတဲ့ဘဝကိုသဘောကျလို့မဟုတ်ဘူးလားသဘောကျတာကတဏှာဆွဲလန်းတာကဥပါဒံဆွဲလန်းလို့လောက်တာကသင်္ခါရတခါ ဘာကြောင့်သဘောကြတာလဲဆိုတော့ဆင်းရဲကိုဆင်းရဲမှန်းသိရင်သဘောကြပါမလားဘာကြောင့်ကြတာအခုတော့ဘာကြောင့်သဘောကြတာလဲအဲ့ဒီမသိတာကိုဘာခေါ်လဲအဲမသိလို့ပြုလို့မိသည်ဆိုတာအဲ့ဒါပြောတာနားလဲတယ်နော်ဩဘဲလူသာငမိုက်သာသင်္ဃအဝိဇ္ဇာပိတ်ဖုံးကာ၍ငါပြအာယုန်ဒုက္ခပုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေကဖက်လျက်အောက်ထက်သံသာစုံဆန်းငါဖြင့်တဏှာလက်သက်ထင်နိုင်ချေ၍ဧရမရှိဆင်းရဲဖြစ်ပြီးကိုဣသာကောင်းလုံးလုံးသည်ဝတ်ဆိုတာဝတ်ဆိုတာလဲနေတာတော့ကြခွေးဖြစ်လိုက်တော့ကြနွားဖြစ်လိုက်တော့ကြနတ်ဖြစ်လိုက်တော့ကြပြမာဖြစ်လိုက်တော့ကြငှက်ဖြစ်လိုက်တော့ကြငရဲကြလိုက်တော့ကြလူပြန်းဖြစ်လိုက်နေလဲနေတာကိုဝတ်အဲ့တော့လဲနေတဲ့ဝတ်နဲ့ပဋိစ္စသမုပ္ပါဒ်နဲ့သဘောမတူဘူးလားမ
ှန်ပါ
ဗျာအတူတူပဲလဲနေတာပဋိစ္စသမုပ္ပါဒ်ကလည်းလဲနေတာပဲဝတ်ကလည်းလဲနေတာပဲအဲ့ဒီဝတ်ဆင်းရဲရဲ့သားကောင်ဆိုသဖြင့်ဝတ်ထဲမှာလဲပြီးတော့တဘဝပြည့်တဘဝဖြစ်နေရတာဆင်းရဲလားချမ်းသာလားမှန်ပါဗျာမသိတော့ကနောက်ဘဝဖြင့်ဒီရဲ့ပူချမ်းသာအောင်လုပ်မဲ့အစဉ်တမ်းမြင်အောင်လုပ်မဲ့လို့ဆိုရဲစိတ်မရှိဘူးလားရှိပါပါအဲ့ဒီအစဉ်တမ်းမြင်တဲ့စိတ်အစဉ်ပြန်တမ်းမြင်တဲ့ဘဝချမ်းသာတဲ့ဘဝဆွဲလန်းတာကဥပါဒံအဲ့ဒါလို့မဆွဲလန်းခင်သာမန်သဘောကြတာကတဏ္ဏဟုတ်ကဲ့လားအဲ့တော့အဲ့ဒီသာမန်သဘောကြတာဘာကြောင့်ဖြစ်တာလဲဆိုတော့သိလို့လားမသိလို့လား။ဩဘဲလူသာငမိုက်သာသင်္ဃအဝိဇ္ဇာပိတ်ဖုံးကား၍ငါပြအာယုန်ဒုက္ခပုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေကဖက်လျက်ခင်မင်တတ်မဲ့ကတဏှာတွဲကဖြစ်ရက်ကဥပါဒာဟုတ်လားခင်မင်တတ်မဲ့တွဲကဖြစ်ရက်အောက်ထက်သံသာဆုံးဆံငါဖြစ်တာအောက်သံသရာအောက်ဘဝတွေကလည်းအောက်ဘဝတွေမှာလည်းဖြစ်လိုက်တာပဲအထက်သံသရာအထက်အထက်လူဘဝနတ်ဘဝတွေလည်းဖြစ်လိုက်တာပဲအဲ့ဒါလို့ဖြစ်လိုက်တာဘာကြောင့်လဲဆိုတော့ခုနစွဲလန်းမှုကြောင့်ဖြစ်တာဒါဖြင့်စွဲလန်းရုံသက်သက်နဲ့လာပဲဟုတ်မလဲစွဲလန်းတော့ရအောင်မလုပ်ဘူးလားအဲလုပ်တော့အဲ့ဒီလုပ်တဲ့အလုပ်ကြောင့်အောက်အောက်ဘဝတွေမှာရင်လည်းဖြစ်တယ်အထက်အထက်ဘဝတွေမှာလည်းဖြစ်တယ်လုပ်တာကအကြောင်းဖြစ်တာကအကျိုးဘယ်ဟာဖြစ်ဖြစ်အလုပ်ကအကြောင်းအလုပ်ကြောင့်ဖြစ်ပေါ်လာတာအကျိုးမဟုတ်လားအဲအဲ့ဒီလုပ်တာကိုသင်္ခါရခေါ်တာပေါ့လောက်တာဟောသင်္ခါရကောင်းတာလောက်ရင်ပုံညာပြီးသင်္ခါရမကောင်းတာလောက်ရင်အပုံညာပြီးသင်္ခါရဒါကြောင့်အကောင်းထင်ငါခင်မင်တတ်မဲ့တွေကဖက်လျက်အောက်ထက်သံသာဆုံးဆံငါဖြင့်တဏှာလက်သက်ထင်နိုင်ချေ၍ဧရမရှိဆင်းရဲဖြစ်သည်ကိုဣသာကောင်းလုံးလုံးသည်ခိုင်အဲ့ဒါပဋိစ္စသမုပ္ပါဒ်ပဲမဟုတ်လားအရင်ကတော့သိရလားအဲပဋိစ္စသမုပ္ပါဒ်ရွတ်နေပြီးတော့ပဋိစ္စသမုပ္ပါဒ်မှမသိနော်ဒီတော့မသိလို့ပြုလုပ်မိသည်အခုပြောတဲ့အတိုင်းမသိတာဘာမသိတာလဲဆိုတော့ ခန္ဓာ၅ပါးခန္ဓာကိုယ်နဲ့စိတ်ဟာဆင်းရဲအမှန်ပဲလို့ဒုက္ခသစ္စာကိုလည်းမသိဘူးအဲ့ဒီဆင်းရဲအမှန်ခန္ဓာ၅ပါးဟာဘာကြောင့်ဖြစ်တာလဲဆိုတော့လိုခြင်းလို့ဖြစ်တာတဏှာမလိုခြင်းဒီခန္ဓာကြီးမဖြစ်ဘူးလိုခြင်းလို့ဖြစ်တာအဲ့တော့ဒီဆင်းရဲအမှန်ဒုက္ခသစ္စာကြီးဖြစ်ပေါ်နေတဲ့အကြောင်းလိုခြင်းနဲ့တဏှာဒါကြောင့်ဖြစ်တာပဲလို့လည်းမသိဘူး။ဒါကြောင့်ဖြစ်တာပဲလို့လည်းမသိလို့သာလိုချင်နေတာမဟုတ်လား။သိရင်လိုချင်မှမလား။အဲမသိလို့လိုချင်နေတာ။အဲလိုချင်လို့ဖြစ်တာတဲ့။အဲ့ဒီလိုချင်နေဆိုတာတဏှာသူဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲတဲ့။သမှုရိယသစ္စာ။ဒါကိုလည်းမသိဘူးတဲ့။သူကြောင့်ဒီဆင်းရဲတွေဖြစ်တာဒီခန္ဓာလည်းသူကြောင့်ဖြစ်တာယုတ်ခန္ဓာနံခန္ဓာလူဘဝနတ်ဘဝစသည်အဲ့ဒါလေးလေဒီတဏှာကြောင့်ဖြစ်တာလိုချင်တာကြောင့်ဖြစ်တာပဲတမေတ္တာကြောင့်ဖြစ်တာပဲအဲ့ဒါကိုလည်းမသိဘူးတဲ့အဲ့ဒါသမုဒယသစ္စာကိုမသိတာသမုဒယသစ္စာမသိတာအဲ့တော့အကြောင်းမသိတော့အကြောင်းကိုပဲသတ်လိုက်လို့ရှိရင်အကျိုးဆင်းရဲမဖြစ်ဘူးဆိုတဲ့သဘောကိုသိပါမလားမသိဘူးအကြောင်းကိုပဲသတ်လိုက်လို့ရှိရင်အကျိုးဆင်းရဲမဖြစ်ပါဘူးအကျိုးဆင်းရဲငြိမ့်သွားမယ်ဆင်းရဲမရှိတော့ဘူးဆိုတာအဲ့ဒါနိရောဓသစ္စာဒီသဘောလည်းမသိဘူးတဲ့အကြောင်းမှမသိဘူးဆိုတော့အကြောင်းချုပ်ငြိမ့်ရင်အကျိုးဆင်းရဲဖြစ်ပေါ်မယ်ဆိုတာလည်းမသိဘူးပေါ့အဲ့ဒါအကျိုးဆင်းရဲချုပ်ငြိမ့်သွားတာဟာနိရောဓသစ္စာ။ဘာကြောင့်အကျိုးဆင်းရဲချုပ်ငြိမ့်ရသလဲဆိုတော့သူ့ကိုဖြစ်စေတဲ့အကြောင်းကိုပယ်တတ်နိုင်လိုက်လို့သူ့ကိုရှင်းပြနိုင်လိုက်လို့အကြောင်းတရားဖြစ်တဲ့သမှုရိယသစ္စာကိုရှင်းပြနိုင်လိုက်လို့နိရောဓသစ္စာ။အကျိုးဆင်းရဲတွေမဖြစ်ဘဲပဲချုပ်ငြိမ့်နေဒီနိရောဓသစ္စာလည်းမရှိဘူး။အဲ့ဒါတွေမသိတော့ဒီဆင်းရဲမရှိအောင်လုပ်တဲ့နေလေမလီဘူးလေဆင်းရဲဆိုတာရှိနေတာမရှိအောင်ငြိမ့်တော့အောင်ချုပ်တော့အောင်ကုန်တော့အောင်လုပ်လို့ရတယ်ဆိုတာသဘောမပေါက်တဲ့အခါကျတော့တဲ့အဲ့ဒီသဘောမပေါက်တာဟာနိရောဓသစ္စာကိုမသိတာအဲ့လိုမပေါက်တဲ့အခါကျတော့ဆင်းရဲမရှိအောင်လုပ်တဲ့နေလေမရှာတော့ဘူးမစင်စားတော့ဘူးမကြံစီတော့ဘူးမတွေးတော့ဘူးဒီတော့ဆင်းရဲမဖြစ်အောင်လုပ်တဲ့နေခေါ်တဲ့မေဃသစ္စာလည်းမသိဘူးအဲတော့သစ္စာပဲနှစ်ပါးမသိတော့အဲဒီဆင်းရဲမဖြစ်အောင်လုပ်တဲ့နေဆိုတာအဲမဂ္ဂင်၈ပါးမေဃသစ္စာတရားပဲဒီမဂ္ဂင်၈ပါးမိမိသဏ္ဍာန်ဖြစ်ပွားအောင်အားထုတ်လို့ရှိရင်ဒီဆင်းရဲတွေငြိမ့်နေဆိုတာမသိဘူးအဲ့ဒါလဲအဝိဇ္ဇာပဲဒါကြောင့်ဆင်းရဲအမှန်တဘာဝမသိဘူးအဝိဇ္ဇာအဲ့ဒီဆင်းရဲဘာကြောင့်ဖြစ်တယ်ဆိုတာအကြောင်းတရားလည်းမသိဘူးသမှုရိယသစ္စာအဲ့ဒါလဲအဝိဇ္ဇာအဲ့ဒီအကြောင်းကိုပယ်သလို့ရှိရင်အကျိုးဆင်းရဲမဖြစ်ဘဲနဲ့လုံးဝငြိမ့်သွားတယ်ဆိုတဲ့နိရောဓသစ္စာဒါကိုလည်းမသိဘူးအဝိဇ္ဇာပဲအဲ့ဒါလို့မသိတဲ့အတွက်ဆင်းရဲငြိမ့်အောင်လုပ်တဲ့နေရှိမှန်းလည်းမသိဘူးရှာလည်းမရှာဘူးဒါကြောင့်မလို့အဲ့ဒီနေကိုမသိတာလဲအဝိဇ္ဇာမေဃသစ္စာအသစ္စာလေးပါမသိတာအဲ့ဒီတော့ဘာဖြစ်သလဲလို့ဆိုတော့ဆင်းရဲကိုဆင်းရဲမှမသိတော့ချမ်းသာလို့ထင်တယ်ကောင်းတယ်လို့ထင်တော့ဒီယုံနဲ့နံဒီခန္ဓာကိုယ်နဲ့ဒီစိတ်ပဲထခတာကဖြစ်ပြီးတော့တစ်ဆင့်နဲ့တစ်ဆင့်တဘောရတဲ့တဘောအစင်မြင်ရင်ချမ်းသာရင်နဲ့စိတ်တွေပဲဖြစ်တော့အဲ့ဒီချမ်းသာခြင်းအစင်မြင်ခြင်းနဲ့စိတ်ခေါ်တဲ့ဘဝတဏှာကချမ်းသာအောင်ဆိုပြီးတော့ကောင်းတာတွေလုပ်တယ်မကောင်းတာတွေလုပ်တယ်ကောင်းတာတွေလုပ်တယ်ကုသိုလ်သင်္ခါရမကောင်းတာတွေလုပ်တယ်အကုသိုလ်သင်္ခါရကုသိုလ်သင်္ခါရကိုပုံညာပိသင်္ခါရခေါ်တယ်အကုသိုလ်သင်္ခါရကို